သမရထရန့်အစိုးရလက်ထက်မှာအာဆီယံနဲ့ဆက်ဆံရေးရောနေသွားနိုင်ပါသလားအဲ့ဒီကိစ္စကိုလည်းကြည့်ကြရအောင်ပါနော်မနေ့ကအမေရိကန်လွှတ်တော်အမတ်တချို့ကနေအာဆီယံကော့ကတ်စ်လို့ခေါ်တဲ့အာဆီယံအရေးအဖွဲ့အာဆီယံအရေးအဖွဲ့ဆိုတဲ့အဖွဲ့မျိုးဖွဲ့စည်းလိုက်တဲ့ဖွဲ့စည်းလိုက်ပါတယ်ဒါဟာဒီအာဆီယံနဲ့ဆက်ဆံရေးရောနေလာမယ့်ကိစ္စကိုစိုးရိမ်နေတာပါလားမနက်နံချမ်းကနေပြီးတော့အပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင
်အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျိုအာကွင်းကတ်စထရိုနဲ့အန်ဝက်နာတို့ကဇန်နဝါရီလ26ရက်ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်8000အရှာ10နိုင်ငံနဲ့ဖွဲ့စည်းထားတဲ့အာဆီယံသင်းဟာကမ္ဘာစီးပွားရေးနဲ့ကမ္ဘာလုံခြုံရေးကိစ္စရပ်တွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပြီးအဲ့ဒီဒေတာမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုသိနိုင်ဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးအရေးပါမှုကိုထိန်းထားနိုင်ဖို့လိုအပ်တယ်လို့အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုပူးတွဲတည်ထောင်သူအောက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်လွှတ်တော်အမတ်ဂျိုအာကွင်းကတ်စတိုကကြေညာချက်မှာပြောဆိုထားပါတယ်။သမ္မတဟောင်းအိုဘားမားကတော့အာရှဒေတာနဲ့ချိန်ဝင်ရှာညှိမဲ့မူဝါဒတစ်စိတ်တစ်ပိုင်းအဖြစ်ဆယ်စုနှစ်နဲ့ချီပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တဲ့မြန်မာနိုင်ငံကိုလည်းနှစ်ကြိမ်တိုင်တွားရောက်ခဲ့တယ်လို့တန်တမန်ရေးစစ်ပွားရေးအရပြန်လည်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်။အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ရဲ့ကြေညာချက်မှာတော့စစ်ပွားရေးဥဆောင်မှုနဲ့နိုင်ငံရေးအရပွင့်လင်းမြင်သာမှုကအစလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအထိအရှိတောင်အာရှနိုင်ငံတွေနဲ့အမေရိကန်တို့ရဲ့စစ်ပွားရေးနဲ့လုံခြုံရေးအကျိုးစီးပွားတွေလို့လေးနက်တဲ့ကိစ္စရပ်တွေကိုအာရုံစိုက်သွားမှာဖြစ်တယ်လို့လည်းအဖွဲ့ကိုပူးတွဲတည်ထောင်သူနောက်တစ်ဦးဖြစ်တဲ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်အန်ဝက်နာကလည်းပြောဆိုထားပါတယ်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဘက်မန်နေဂျာဦးလာဖုံမြင့်ကတော့ဒေတာရင်းအင်အားကြီးတရုတ်နဲ့အိန္ဒိယကိုရှင်ပြိုင်မှုအတွက်အာဆီယံနဲ့ဆက်ဆံရေးလိုအပ်ပြီးရှိနေပြီးသားအာဆီယံနဲ့ဆက်ဆံရေးကိုဆက်ထိန်းထားနိုင်ဖို့အတွက်ဒီအဖွဲ့ရှိဖို့လိုအပ်တယ်လို့ယူဆပါတယ
် policy အတိုင်းဝိုင်းမှာရောစီးပွားရေးအတိုင်းဝိုင်းမှာရောပေါ့နော်သမရအိုဘားမားလက်ထက်တုန်းကဒီ Asia Pivot ဆိုတဲ့အစီအစဉ်နဲ့တဆင့်ရှေ့အောင်အာရှဘော်ကို American ဘက်ကဂယူဒီဇိုင်းများစွာပတ်သက်မှုရှိတယ်စီးပွားရေးဘက်ကပဲကြီးကြီးနိုင်ငံရေးဘက်ကပဲကြီးကြီးစီးရေးရပဲကြီးကြီး P2P လို့ခေါ်တဲ့ People to People Diplomacy ရေးရပဲကြီးကြီးရှိခဲ့တယ်ဒီဥစ္စာကဒီသမ္မတထရမ်ရဲ့လက်ထက်မှာရုတ်ရော့သွားမယ်ဆိုတော့သဘောထားပါတော့ဒီ Washington စီးပွားရေးတိုင်ဝိုင်းနဲ့ဒီ Policy တိုင်ဝိုင်းကြမှာထွက်နေတယ်အဲ့တော့အဲ့လိုထွက်တဲ့အခါမှာ Imperial ဘက်ကဒီလိုမျိုးရှေ့အောင်အာရှဘော်ကိုထားရှိရဲ့အင်အားနည်းသွားတဲ့အခါမှာလွှတ်တော်ဘက်ကနေလိုက်ဖို့လိုအပ်တယ်ဆိုတော့ဝါဒနံပါတ်1နံပါတ်2ကတော့ဒီအာဆီယံလွှတ်တော်အမတ်များအဖွဲ့စည်းဆိုတာကိုလှုပ်ဖို့တိုက်တွန်းနေတာကြာပါပြီကျွန်တော်တို့တစ်နှစ်ကျော်ပြီဗျလွှတ်တော်မှာကျွန်တော်တို့တွန်းနေရတာအခုမှဒါတရားဝင်အတည်ပြုတဲ့သဘောထားဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေအောင်ပွဲတစ်ခုလိုတတ်မှတ်လို့ရတာပေါ့ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စီအိုရေးကာလမှာအရှိတောင်အာရှနဲ့ပတ်သက်လို့အလေးထားပြောဆိုတာမျိုးမရှိခဲ့သလိုအမေရိကန်အကျိုးစီးပွားကိုသာဦးစားပေးပြီးကုံသွယ်ရေးသဘောတူညီချက်တွေကနေထွက်ဖို့ရည်မှန်းထားတဲ့အတွက်ဒေတာရင်းနိုင်ငံတွေနဲ့ဆက်ဆံရေးပေါ်အများကအာရုံစိုက်လာကြတာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဥလာဖုံမြင့်ကတော့
အခုဒါသမရထရမ်ရဲ့ယုံတက်စဉ်9ရက်ပဲရှိသေးတဲ့အချိန်မှာ TPP ကနေထွက်တဲ့ကိစ္စအားဒါအာဆီယံအတွက်စီးပွားရေးရှုထောင့်အနေနဲ့ကြည့်မယ်ဆိုရင်ဒါအများကြီးနဲ့နာမှုရှိပါတယ်။ဒါပေမဲ့အဲ့ဒါကလွဲရင်တော့ဒီသူ့ရဲ့ပြောဆိုမိန့်ခွန်းတွေကိုပဲကြည့်ပြီးတော့ဟိုအာဆီယံပဲဖြစ်ဖြစ် Asia Pacific တခြားလုံးပဲဖြစ်ဖြစ်ကဲအပေါ်ကိုသူ့ရဲ့သဘောထားကဥပမာနဲ့ဟို180 degree လောက်လွဲသွားမယ်လို့တော့ကျွန်တော်တို့တသမတ်သုံးသပ်လို့မရပါဘူးခင်ဗျာ။ဘာလို့ဆိုတော့သူ့ရဲ့ဒီဆုံးဖြတ်ချက်တော်တော်များများကသူခန့်အပ်ထားတဲ့နိုင်ငံသားရဲ့ဝင်ကြီးပဲဖြစ်ဖြစ်နော်စီးပွားရေး advisory council လို့ခေါ်တဲ့အကြံပေးအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်။အဲ့ဒါတွေရဲ့ဆုံးဖြတ်ချက်အဲ့ဒါတွေရဲ့အကြံပေးမှုအများကြီးပါဝင်လာပတ်သက်လာမှာဖြစ်ပါတယ
်။ဒါပေမဲ့လည်းအကဲခတ်တချို့ကတော့အရှိတောင်အာရှဒေသဟာပထဝီနိုင်ငံရေးအရာအရေးပါတယ်လို့အထူးသဖြင့်ကမ္ဘာမှာအမေရိကန်ပြီးရင်စီးပွားရေးအရာအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုထိန်းနိုင်ဖို့အဓိကကျတယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်ရှင်။